ရခိုင်ပြည်နယ်ကနေတရားဝင်ခွင့်ပြုချက်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာနောက်ထပ်6ယောက်ကိုရန်ကုန်မြို့မှာဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းပြောပြပေးကြပါရစေ။ကျွန်မမေခါပါ။ရန်ကုန်မြို့ကိုတရားဝင်အထောက်အထားမရှိဘဲရောက်လာသူတွေအဖြစ်ရိုဟင်ဂျာတရားနီးပါးကိုဖမ်းဆီးမိခဲ့ပြီးနောက်ပိုင်းနောက်ထပ်6ယောက်ကိုစစ်ဆေးတွေ့ရှိပြီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။တနင်္ဂနွေနေ့လယ်ပိုင်းကတင်ငန်းညို့မြို့နယ်၄တောင်ကန်လမ်းပေါ်ကမေခအိမ်ယာရှေ့မှာတွေ့ရှိခဲ့ရတာဖြစ်ပြီးအာဏာပိုင်တွေထိမ့်သိမ့်လိုက်သူတွေဟာမလေးရှားကိုတွားရောက်ဖို့ပွဲစားတွေကိုအခကျင်းွေပေးပြီးရခိုင်ပြည်နယ်ကြောက်တော်မြို့ကလာရောက်သူတွေဖြစ်ကြကြောင်းကနက်ဦးစစ်ဆေးချက်အရာသိရှိရတယ်လို့တင်ငန်းညို့မြို့မှာရဲစခန်းကရဲမှုကောင်းနိုင်က VOE ကိုပြောပါရယ်ထိမ့်သိမ့်လိုက်သူတွေကိုတော့ကိုဗစ်ကပ်ရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့လွှဲပြောင်းပေးထားတယ်လို့လည်းသူကပြောပါရယ်
ကျွန်တော်တို့ကတော့သူတို့ကိုအခုလောလောဆယ်ယောဂါနဲ့ပတ်သက်ပြီးတော့ quarantine center ပို့ထားတာပဲရှိတယ်။သူတို့နဲ့ပတ်သက်ပြီးဒီကခံရဖို့ညွှန်ကြားချက်ဘာမှမရှိတော့ဘူးဗျ။သူလာရကအနေနဲ့သူတို့မူရင်းပြန်ပို့တဲ့အခြေအနေဆောင်ရပါလိမ့်မယ်ဗျ။နော်။ဒီကတော့ပြောလို့မရဘူး
။ပြီးခဲ့တဲ့တည်င်းပတ်ထဲမှာလဲရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာအထောက်ထားမဲ့ရောက်ရှိသူတွေအဖြစ်ရိုဟင်ဂျာမွတ်စလင်69ယောက်ကိုထိန်းသိမ်းခဲ့ပြီးအဲ့ဒီအထဲမှာကိုဗစ်ရောဂါပိုးကူးစက်သူတချို့ကိုနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့ရတာပါ။ရွှေပြည်သာမြို့နယ်မှာတရားမဝင်ရောက်ရှိသူတွေနဲ့ဆက်နွယ်ပြီးလူ၄ဦးကိုဖမ်းဆီးအရေးယူထားပြီးနောက်ထပ်2ဦးကိုလည်းအာဏာပိုင်တွေရှာဖွေနေတယ်လို့ပြောပါရယ်။တင်ငန်းကျွန်းမြို့နယ်မှာတွေ့ရှိခဲ့တဲ့6ဦးကိုတော့အနီးအနားကမြို့ကန်တွေကသတင်းပေးပို့ခဲ့တာကြောင့်အာဏာပိုင်တွေထိန်းသိမ်းခဲ့တာဖြစ်တယ်လို့လည်းတင်ငန်းကျွန်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့ရွေးချယ်ခံထားရသူဒေါက်တာကျော်စွာဦးကပြောပါရယ်
။တင်ငန်းကျွန်းမြို့နယ်၄တောင်ကန်လမ်းမကြီးအပေါ်ကဒီမိခအိမ်ညာအခြေအနေမှာဒီလူ6ယောက်ပေါ့နော်။အဲစကြဝဠာလေးနဲ့အဲ့လိုရောင်းရောင်းလေးဖြစ်တော့အဲ့နာတာဝန်သိကြည့်ကြည့်ရတယ်ပြီးတော့ဟိုတန်တရားဖြစ်တာနဲ့သူတို့မေးကြည့်တာ။အမေးကြည့်တော့သူတို့ကဟိုကြောက်တော်ကနေတာပါတဲ့မလေးရှားသွားဖို့ပေါ့နော်။သူတို့ငွေ10သိန်းနဲ့အဲသူတို့ဟိုပေါ့ဟိုပို့ပေးမယ်ဆိုပြီးခေါ်လာတယ်။အဲသူတို့ခေါ်ဒေတာခေါ်ပေါ့ဖုတ်ဖုတ်ပေါ့ပုံစံကြောင့်သူကဟိုဆက်လီကိုပြောလာပြီးတော့အဲပုံနေလာတယ်တဲ့။အဲပုံနေလာပြီးတော့သူတို့အလုံးပိတ်ကားနဲ့ခေါ်လာတယ်ပေါ့နော်။ဆိုတော့ဟိုဘယ်ခေါ်လာမှန်းမသိဘူးသူတို့လည်းအဲ့မှာအဲ့ကားကနေချပြီးတော့ဟိုသူတို့ပြောပေါ့ပြေးသွားတယ်ပေါ့နော်။အဲကျွန်တော်ဒီကျမကြီးလည်းခုံးလုံးနေနေတော့ဆိုတော့အဲ covid ဆန်covid quarantine center ပေါ့လေ။ဒါပြီး covid ဆန်နေစစ်မှာပေါ့။အဲတော့အဓိကတော့ကြောက်တော်ကလာတယ်လို့သူတို့ပြောပါတယ်ဗျ။ဟုတ်ကဲ့အလေးစားသွားဖို့ဆိုပြီးတော့ဟုတ်ဟုတ်။ဒါကျွန်တော်ရဲ့ဒီတင်ငန်းညွှန်းနဲ့ပညာရေးကောလိပ်မှာဖွင့်လင်းထားတဲ့ quarantine center တစ်ခုမှာသူတို့ထားပါတယ်
။မြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့တရားဝင်အတိအမှတ်ပြုလက်ခံမထားသလိုတရားဝင်ခီးသွားလာခွင့်တွေကိုလည်းကန့်သက်ထားတာကြောင့်အခုလိုမကြာခဏဖမ်းဆီးခံရမှုတွေနဲ့ကြုံတွေ့ရလေရှိပါတယ်။ရိုဟင်ဂျာအရေးလှုပ်ရှားနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီကဥကျော်စိုးအောင်ကတော့ရိုဟင်ဂျာတွေဟာလူမောင်ခိုးတွေရဲ့မကြာခဏပြစ်မှတ်ထားခံရလေရှိတယ်လို့သူကပြောပါတယ်
။အခုကလူမောင်ကိုပွဲစားကြည့်ရကလကအနောက်ခွေရနေနေတယ်။ဒေသခံရိုဟင်ဂျာပွဲစားကိုမွေးတုတ်တယ်။အဲ့ဒီရိုဟင်ဂျာဖွဲ့သားတွေကဟိုဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းအားလေလူခေါ်တယ်ဟိုပတ်စံပေးပြီးတော့ခိုင်းတယ်ပတ်စံအားလေဒီတသိန်းနှစ်သိန်းမဟုတ်ဘူးတော်တော်ကိုဗစ်ကာလမှာ35သိန်းအဲ့သိန်း20 30 40ဆိုတာနည်းနည်းတော့ပတ်စံမဟုတ်ဘူးအဲ့လိုပတ်စံတွေယူပြီးတော့ခိုင်းတော့ပတ်စံတွေမလို့ယူပြီးတော့လုပ်နေရတဲ့သဘောအဲ့ဒါတစ်ပိုင်းဒုတိယတစ်ပိုင်းကကျွန်တော်တို့နိုင်ငံမှာလူကြိုးရေးကတနေရာနဲ့တနေရာဆိုတာတော်တော်လေးကက်စစ်စစ်နေရှိနေတယ်ကိုဗစ်ကာလဖြစ်တော့လေပူပြီးတော့တင်းတင်းကျပ်ကျပ်လူကြိုးမှုရှိတယ်ဒီလူကြိုးမှုရဲ့ကြားမှာဒီကိုလာနိုင်တယ်ဆိုတာကတော်တော်အံ့ဩစရာကောင်းတယ်မိကုံးထုတ်စရာလည်းကောင်းတယ
်ပြီးခဲ့တဲ့သတင်းပတ်မှာပဲထိုင်းနိုင်ငံဘန်ကောက်မြို့မှာတရားမဝင်ရောက်နေတဲ့ရိုဟင်ဂျာတချို့ကိုအာဏာပိုင်တွေစစ်ဆေးတွေ့ရှိခဲ့ရပြီးထိန်းသိမ်းခဲ့ရပါတယ်ဖမ်းဆီးမိသူ19ဦးအနက်မှာအနည်းဆုံး9ဦးဟာကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရှိရတာကြောင့်စောင့်ကြည့်စစ်ဆေးနေသလိုနောက်ဆက်တွဲတရားမဝင်ဝင်ရောက်လာသူတွေတားဆီးဖို့မြန်မာနိုင်ငံနဲ့နယ်စပ်မှာလည်းလုံခြုံရေးတွေတိုးမြှင့်ချထားပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။